ကိုကံဒေတာအပါဝင်တရုတ်မြန်မာနယ်စပ်တခြားမှာအပြစ်ခတ်ရစေးအများလုံးရရှိဖို့အတွက်တရုတ်ဆိုရဘက်ကဂျာဝင်ညီနဲ့ဆောင်ရွက်မှုဟာနယ်စပ်တည်ငြိမ်ရေးနဲ့တရုတ်နိုင်ငံသားတွေရဲ့လူမျိုးရေးအတွက်အရေးကြီးလို့ဖြစ်တယ်လို့တရုတ်တုတ္တေတီတူကတုံ့တက်ပါတယ်။အင်္ဂါနေ့ကတရုတ်နိုင်ငံယူနန်ပြည်နယ်ကွင်းငင်မြို့မှာတရုတ်ဆိုရအထူးကိုယ်စားလှယ်ကမြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တွေ့ဆုံပြီးတော့အပြစ်ခတ်ရစေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။မိုင်းအင်ဂျင်နီယာအပြစ်စုံကိုဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
တရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့တိုက်ပွဲတွေရစဲဘူးနဲ့မြန်မာအစိုးရနဲ့တင်းစုံဆွေးနွေးလာတဲ့နီးလန်းတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံအာရှရေးရာအထူးကိုယ်စားလှယ်စွန်ကော်ရှန်ဦးဆောင်တဲ့အဖွဲ့ဟာ National 14ရက်နေ့က KIA ကချင်လွတ်လပ်ရေးအဖွဲ့ AA ရခိုင်အဖွဲ့ TNLA တအောင်းပလောင်အဖွဲ့ MNDA ကိုကန့်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့တင်းစုံဆွေးနွေးကြပါတယ်တရုတ်အထူးကိုယ်စားလှယ်ဟာမကြသေးခင်ကပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်တက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းနေပြည်တော်မှာတိကျစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလိုတရုတ်အစိုးရဘက်ကအဆက်မပြတ်ဂျာဝင်ညှိနှိုင်းဆောင်ရွက်မှုဟာပိုက်ပွဲတွေကြောင့်တရုတ်နိုင်ငံသားတအူးမကြသေးခင်ကပဲတည်ဆုံခဲ့ပြီးနောက်ထပ်ဒုက္ခတွေတွေဟာလည်းတရုတ်နိုင်ငံနဲ့ဝင်ရောက်တင်းရှောင်လာတဲ့အတွက်တရုတ်ဟာသူတို့နယ်စပ်တည်ငြိမ်မှုရရှိစေဖို့ရည်ရွယ်ချက်ကြောင့်ဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူအမေရိကန်အခြေစိုက် Stimson Center သုတေသနဌာနကတရုတ်သုတေသီယွန်းဆန်ကပြောပါတယ်
So in terms of the meeting that the Chinese Special Envoy had with the ASEAN minority representatives in Kunming on March
14th, we know that the Chinese တိုက်ပွဲကြောင့်တရုတ်နိုင်ငံသားသူတေဆုံးခဲ့ရပါတယ်။နောက်ပြီးစစ်ကြေးဒုက္ခသည်တွေဟာတရုတ်ပိုင်းနဲ့ထဲကိုထွက်ပြေးလာနေကြတာပါ။ဒါကြောင့်တရုတ်မှာအဓိကဦးစားပေးပြီးဆောင်ရွက်ရမယ့်အပိုင်ရှိနေပါတယ်။တရုတ်ကအပြစ်ခံရစရေးကိုလိုလားချောင်းပြရဲဆိုတာကအဆက်မပြတ်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်တရုတ်နယ်စပ်လုံခြုံရေးကိုထိခိုက်နေပြီးအဲ့ဒီဒေသမှာရှိတဲ့တရုတ်နိုင်ငံသားတွေရဲ့အသက်အန္တရာယ်ကိုပါချင်းချောက်နေလို့ဖြစ်ပါတယ်
။တရုတ်အထူးကိုယ်စားလှယ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံပွဲမှာမြန်မာအစိုးရနဲ့ဆွေးနွေးနိုင်တဲ့အလားအလာပါဝင် NCA အဖြစ်ခဲ့ရစေးစာချုပ်မှာလက်မှတ်ရေးထိုးမထိုးစရဲ့အပေါ်မှာဆွေးနွေးကြကြပါတယ်။ဒါနဲ့ပတ်သက်လို့ရွန်းစံကအခုလိုတုံ့တက်ပါတယ
် So I think China's message is clear that China wants ceasefire along the border
but မြန်မာနယ်စပ်တစ်ချက်မှာအဖြစ်ခဲ့ရစေးလိုလားတယ်ဆိုတော့တရုတ်ဘက်ကရှင်းရှင်းလင်းလင်းနဲ့ပြောပြထားပါတယ်။ဒါပေမဲ့လက်တွေ့ဖြစ်လာမလားဆိုတာကတော့နယ်စပ်မှာရှိနေတဲ့ဥပမာ MNDAA လိုမျိုးတိုင်းတဲ့နိုင်ငံအဖွဲ့အစည်းပေါ်မှာတရုတ်ရဲ့ဩဇာစွမ်းမှုမှုဘယ်လောက်ထိရှိမလဲကျမတို့ကစောင့်ကြည့်ရမှာဖြစ်ပါတယ်
။တရုတ်အစိုးရအထူးကိုယ်စားလှယ်အဖွဲ့ဟာ UWSP ဝတ်တီတွေးစီညီညွတ်ရေးပါတီကိုယ်စားလှယ်တွေနဲ့လည်းတစ်ဆက်တည်းတိကျစီတွေ့ဆုံဆွေးနွေးခဲ့ပါတယ်။အခုလိုတရုတ်မြန်မာနယ်စပ်မှာတိုက်ပွဲတွေဖြစ်နေတဲ့အပေါ်တရုတ်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့ Washington DC အခြေစိုက် Carnegie Endowment for International Peace အဖွဲ့ကမြန်မာအရေးကျွမ်းကျင်သူ Vikram Nehru ရဲ့တုံ့တက်ချက်ကတော့
So from China's perspective, a stable Burma is very much in its interest. So I think as far as
မြန်မာနိုင်ငံတည်ငြိမ်ရေးဟာတရုတ်နိုင်ငံအတွက်အလွန်အရေးကြီးပါတယ်။တရုတ်ဆိုရဟာယူနန်ပြည်နယ်အပါအဝင်နေဆက်ချင်းကပ်နေတဲ့မြန်မာနိုင်ငံမှာတိုးတက်ဖွံ့ဖြိုးရေးတရားဝါပြောရေးလိုလားတဲ့အတွက်တည်ငြိမ်မှုရှိမှဖြစ်မယ်လို့မြင်ထားပါတယ်။နောက်မြန်မာနိုင်ငံထဲမှာလည်းတရုတ်ရဲ့အကျိုးစီးပွားတွေရှိနေတယ်ဆိုတာထင်ရှားပါတယ်။ဒါပေမဲ့တကယ်အခြေအနေမှာတရုတ်မြန်မာနယ်စပ်မှာယူပေါက်တွေရှိနေပါတယ်။နယ်စပ်မှာတရားမဝင်မှောင်ခိုလှုပ်ဆောင်မှုတွေအများများနေကြလို့ထိန်းချုပ်ဖို့ခက်ခဲပြီးမြန်မာဘက်ချမ်းမှာလည်းတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။ဒီအစိုးရကအဲ့ဒီဒေတာတဝိုက်မှတည်ငြိမ်စေချင်တာပ
ါကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံမှာမြန်မာနိုင်ငံကရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တိကျစုံစမ်းစစ်ဆေးဖို့မတ်လ13ရက်နေ့ကကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရဟင်းလီအပါအဝင်နိုင်ငံအတော်များများကတိုက်တွန်းခဲ့တာတွေရှိပေမဲ့တရုတ်ကိုယ်စားလှယ်ကတော့ဒါဟာပြည်ရင်းရေးကိစ္စဖြစ်တယ်လို့ကန့်ကွက်ပြောဆိုခဲ့ပါတယ်